ကျင်းတင်နိုင်ငံပါရီမြို့လယ်ကရှောင်းစိုလီစေလမ်းမကြီးမှာတန်တက်သမားတွေရဲ့ပြစ်ခတ်မှုကြောင့်ရဲရာရှိတယောက်သေဆုံးပြီးတော့နှစ်ယောက်ဒဏ်ရာရသွားတဲ့ဖြစ်ရပ်ဟာအကြမ်းဖက်ဝါဒီတို့ရဲ့လုပ်ရက်အဖြစ်အခြေအနေအားလုံးကညွှန်ပြနေကြောင်းတမရဖွန်ဆွာအော်လွန်ကပြောကြားလိုက်ပါတယ်တနင်္ဂနွေနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာလုံခြုံရေးကိုတင်းကျပ်ထားမှာဖြစ်ပြီးတော့အားလုံးနုံနုံကြကြနဲ့သတိရှိနေဖို့တမရကရုပ်မြင့်သံကြားပေါ်ကနေပြောသွားတာဖြစ်ပါတယ်ည9နာရီလောက်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းမှာပြစ်ခတ်သူတယောက်သေဆုံးတယ်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပေမဲ့ဖြစ်နိုင်ခြေရှိတဲ့နောက်ထပ်ပြစ်ခတ်သူတယောက်နဲ့ပတ်သက်တဲ့အကြောင်းတော့မသိရသေးပါဘူး IS စစ်သွေးကြွားတွေကတော့သူတို့လုတာလို့ဆိုပါတယ်ပြစ်ခတ်သူဟာIS တိုက်ခိုက်ရေးသမား Belgium နိုင်ငံသား Abu Youssef ဖြစ်တယ်လို့ IS သတင်းဌာနကတဆင့်ထုတ်ပြန်ခဲ့ပါတယ်။မြေအောက်ဘူရာနာမှာကားတစ်စီးထိုးရက်ပြီးတော့ကားထဲကထွက်လာသူတယောက်ကစက်တနက်တနက်လက်နဲ့စတင်ပြစ်ခတ်ခဲ့တယ်လို့မျက်မြင်တယောက်ကရဲကိုပြောခဲ့ပါတယ်။ရှောင်းဇယ်လီစီလက်မကြီးနားကိုလူတွေမလာကြဖို့အတွက်လည်းရဲကသတိပေးထားပါတယ်။ပါရီမြို့တော်ကအထင်ကြီးနေရာတွေထဲကတစ်ခုဖြစ်တဲ့ရှောင်းဇယ်လီစီလက်မကြီးဟာကမ္ဘာလက်ခီးတွေအများဆုံးအလားများတဲ့နေရာဖြစ်တယ်လို့ဈေးဝယ်သူတွေစားတောက်ဆိုင်တွေနဲ့စီကားလာတဲ့နေရာဖြစ်ပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့အကြမ်းဖက်မှုတံပြန်ရေးတာဝန်ရှိသူတွေကစတင်စုံစမ်းနေပါပြီပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအကြမ်းဖက်အစ္စလာမ်ဘဝဒီတွေရဲ့တိုက်ခိုက်မှုကြောင့်ပြင်သစ်မှာတေဆုံးသူပေါင်း200ကျော်နေပါပြီပြင်သစ်ပြည်သူတွေအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဝါရှင်တန်မြို့တော်ကနေဝန်ထဲစကားပါခဲ့ပါတယ်တိုက်ခိုက်မှုဟာဆိုးဝါးတဲ့လုပ်ရက်ဖြစ်တယ်လို့ဆိုပြီးဒီလိုအကြမ်းဖက်မှုတွေဟာဘယ်တော့မှအဆုံးမသတ်ဘူးဆိုတဲ့တက်တဲ့တစ်ခုဖြစ်တယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်